Vatican St. Peter ရင်းပြင်မှာစနေနေ့ညကကျင်းပခဲ့တဲ့ Easter ဝတ်ပြုဆုတောင်းပွဲအတွင်း Ukraine အရေး Palestine အရေးကိစ္စအပြင်မြန်မာအရေးကိစ္စတွေအတွက်ပါပုပ်ရဟန်းမင်းကြီး Francis ကဝတ်ပြုဆုတောင်းပေးခဲ့ပါတယ်။ကမ္ဘာအရေးရက်ကတိုင်းပြည်တချို့ကိုအမြင်နဲ့တကွဖော်ပြခဲ့ရမှာမြန်မာနိုင်ငံကပဋိပက္ခတွေအတွင်းဒုက္ခခံစားနေရသူတွေအတွက်ပါပုပ်ရဟန်းမင်းကြီးကဆုမွန်ကောင်းတောင်းပေးခဲ့ပါတယ်။စစ်ပွဲရဲ့ထိတ်လန့်ပွဲကောင်းတဲ့ယနေ့ကာလမှာငြိမ်းချမ်းရေးအတွက်ဆောင်ရွက်လှုပ်ရှားကြဖို့လဲပုပ်ရဟန်းမင်းကြီးကပန်ကြားခဲ့ပါတယ်။သူ့မိကွန်းအစိုးမှာတော့အခမ်းအနားတွင်ရှေ့တန်းမှာထိုင်နေတဲ့ယူကရိန်းလွှတ်တော်အမတ်3ဦးနဲ့ရုရှားသိမ်းပိုက်ထားတဲ့မယ်လီတိုပိုလ်ရဲ့မြို့တော်ဝင်တို့ကိုတိုက်ရိုက်ရည်ရွယ်ပြီးယူကရိန်းအတွက်ဆူတောင်းပေးပါတယ်။စစ်ပွဲရဲ့အမှောင်တုတဲ့ရက်ဆက်တန်းကြုံမှုတွေကိုရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံသားတွေအတွက်ကျွန်ုပ်တို့အားလုံးအတူတကွဒီညမှာဆုတောင်းပေးနေပါတယ်။ဆင်းရဲဒုက္ခအားလုံးအတွက်ဆုတောင်းပေးနေပြီးကျွန်ုပ်တို့ပေးနိုင်တာကယူကရိန်းပြည်သူတွေနဲ့အတူရပ်တည်ပြီးဆုတောင်းမှုပဲဖြစ်ပါတယ်လို့ပြောသွားတာပါ။ပုံရဟမင်းကြီး Francis အနေနဲ့ယူကရိန်းအပေါ်ရုရှားကျူးကျော်စစ်ကိုတိုက်ရိုက်ရည်ညွှန်းပြောကြတာမျိုးမရှိပေမဲ့ငြိမ်းချမ်းရေးအတွက်စိတ်ဆက်ညှိနှိုင်းဖို့ Easter အပြစ်ခံရစဲရေးဆိုပြီးတောင်းဆိုခဲ့ပါတယ်။ဒါပေမဲ့ယူကရိန်းမြို့တော် Kyiv နဲ့ယူကရိန်းနိုင်ငံအနောက်ဘက်ကိုရုရှားဘက်ကမစ်ဆိုင်းဒုံးကျည်တွေနဲ့တိုက်ခိုက်မှုကိုပြန်ပြီးစတင်ချိန်မှာတော့ပုပ်ရဟန်းမင်းကြီးရဲ့တောင်းဆိုချက်ဟာအချီးအနှီးဖြစ်ခဲ့ရပါတယ်။